သမရဝင်းမြင့်တဲ့နိုင်ငံတော်ဌာနကပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့အပေါ်မှာတရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်အမြင့်ဆုံးထောင်ဒဏ်လေးချမှတ်လိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်အံ့ဩထိန်းနိုင်ရတယ်လို့ပြည်တွင်းကရှိနေတဲ့ကပြောပါတယ်။လာမယ့်ဒီဇင်ဘာလ22ရက်နေ့ကျရင်လည်းထောင်ဆန်းစုကြည်ရဲ့နောက်ထပ်အမှုနှစ်ခုအတွက်အမိန့်ချဖို့ရှိနေပါတယ်။စစ်ကောင် တောင်းဆန်းစုကြည်အမှုတွေကအမှုနှစ်ခုအတွက်ဒီကနေ့ဒီဇင်ဘာ6ရက်နေ့မှာထောင်ဒဏ်နှစ်နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။သမ္မတဥဝင်းမြင့်တောင်းဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်ကိုရာဇသက်ကြီးပုံမှ905ခါခွေးနဲ့ပူတွဲတရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်မှုအတွက်၃ယောက်စလုံးကိုအမြင့်ဆုံးထောင်ဒဏ်နှစ်နှစ်စီချခဲ့တာပါ။ဥဝင်းမြင့်နဲ့တောင်းဆန်းစုကြည်တို့အပေါ်ပုံမှ25နဲ့တရားစီတရားစွဲထားတဲ့တဘာဝဘေးရန်ကြီးရဲ့ဆိုင်ရာအမှုတွေအတွက်ကိုလည်းထောင်ဒဏ်နှစ်နှစ်စီချခဲ့ပါတယ်။နေပြည်တော်အထူးတရားရုံးတရားသူကြီးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှေ့နေတယောက်ကအခုလိုပြောပြပါတယ်
။ဒီကတော့တဘာဝဘေးရန်နဲ့ချတဲ့ပုံမှကပါလဲဆိုတော့နှစ်နှစ်ဆက်ပြီးအခြေဆက်ပြီးတော့ဟိုပါဘာနှစ်မအပ်ဆက်ပြီးတော့တော့ဟိုတော့တာဝေးနှုတ်ဆက်တာပေါ့နော်။ဒီအဲ့ဒါအားလေသူပြစ်စီကံရတို့ဟို6ပြီတုံးနဲ့သူ6ပြီပေါ့ဝေးကြတော့ခုက6ပြီအပြင်မှာပြရတဲ့အတွက်ကိုရှိရှိလေအဲ့ဒါပြောပြီးမိခါနောက်တစ်မှုကြတော့9ခါဝေးကြတော့တရားရောဘယ်လိုအကြောင်းပြလဲဆိုတော့ဒီထောက်ပြန်လေအဲ့ဒီထောက်ပြန်ရဲ့နှစ်ဆောင်နဲ့ပတ်သက်ပြီးတော့သူပဲခံရသူတွေကသူတို့ဒီဒီလိုထောက်ပြန်တဲ့ခင်မှာသူတို့မပါဘူးဆိုတဲ့အကြောင်းကိုသူတို့တက်တည်မပြနိုင်ဘူးတဲ့သူကသူကတရက်နေရဖန်းဆန်းလာတာလေအဲ့ဒါပေါ်ပေါက်ပြီးသားလေဘယ်လိုလုပ်တက်တည်ပြရမှာလဲတက်တည်ပြအတောင်ရဘယ်မှာရှိလဲတရက်လိုပေါ်မှာပဲရှိတယ
်ဒေါက်ဆာစစ်ကြီးတို့ဖန်းစည်းခံထားရစဉ် NLD ဘ ഹു အလုံးမှုဆောင်အဖွဲ့ကစစ်တပ်အာဏာသိမ်းတာကိုကန့်ကွက်ကြောင်းထုတ်ပြန်ခဲ့တဲ့အကြေညာချက်နှစ်ဆောင်နဲ့ပတ်သက်လို့ပါတီအကြီးအကဲတွေဖြစ်တဲ့သူတို့၃ယောက်လုံးမှတာဝန်ရှိတယ်လို့ဆိုပြီးစစ်ကောင်စီကပုံမှန်905ခါခွေးနဲ့တရားစွဲခဲ့တာဖြစ်ပါတယ်။သဘာဝပေးအမှုကတော့2020ခုနှစ်ရွေးကောက်ပွဲမဲဆယ်ကာလမှာဥတ္တရတီရီမြို့နယ်ထဲဖြတ်သွားတဲ့ NLD မဲဆယ်ရင်တန်းကိုဒေါက်ဆန်းစစ်ကြီးနဲ့သမ္မတဦးဝင်းမြင့်တို့ကထွက်ပြီးတော့လက်ပြနှုတ်ဆက်ချက်ချင်းမှာကိုဗစ်စီကံချက်တွေကိုမလိုက်နာဘူးလို့ဆိုပြီးတော့တရားစွဲတာဖြစ်ပါတယ်။အဲ့ဒီအမှုနှစ်ခုစလုံးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်နှစ်နှစ်စီဒီနေ့ချမှတ်လိုက်တာပါ။ဒေါက်ဆာစုကြည်တို့အမှုတွေနဲ့ပတ်သက်လို့ကြားနာစစ်ဆေးစီရင်ပုံတွေကထိတ်လန့်စရာမေးခွန်းထုတ်စရာဖြစ်တယ်လို့ဝါရင့်ဥပဒေအကျိုးဆောင်ရှေ့နေတဦးက VOE ကိုအခုလိုပြောပါတယ်
။ဒီအမှုတွေမှာဒေါက်ဆာစုကြည်ရောတမားကြီးဝင်းကြီးရောဒီမှာချမှတ်တယ်လို့ပြင်ပြီးတီးသွားလိမ့်မယ်လို့ကျွန်တော်ဒီတိုင်းမျိုးညွှန်ပြနေတယ်။ညွှန်ပြနေတယ်ဆိုတော့လက်ဥပဒေအကျိုးအပေါ်မှာလည်းမရှိတာပါ။ပြန်ပြီးချမှတ်လိုက်တာဟာကျွန်တော်အနာဝတ်ပြာအမိမဖြစ်နေလို့ဒီတိုင်းကျွန်တော်ယူသွားပါပဲသူ့ဒီမှာနေနေပါမယ်ဒီကျွန်တော်တို့ဒီမှာနေနေရတရားတင်အပေါ်မှာဒီကော်ရိုလီနဲ့အော်စတြေးလျမှာဖြစ်ပါတယ
်နောက်တရားလွှတ်တော်ရှိနေတယောက်ကလည်းနိုင်ငံရေးအခြေအနေကြောင့်တရားသူကြီးတွေအနေနဲ့လွတ်လွတ်လပ်လပ်စီရင်နိုင်ဖို့အားနေတယ်လို့အခုလိုပြောပါတယ
်နိုင်ငံရေးအကြောင်းလဲဖြစ်နေတဲ့အတွက်သူတို့ရဲ့စီရင်တော်တရားနဲ့ဥပဒေကိုလိုက်နာမှုသူတို့ခင်ဗျာပါအားနေနိုင်တယ်အဲ့ဒီအတွက်သူတို့ကတော့ချပြီပါပဲဟိုလက်ရှိပုံကတော့တရားဥပဒေစိုးမိုးပါတယ်ပဲပြောနေမှာတရားဥပဒေစိုးမိုးမှုတရားသူကြီးတွေလွတ်လပ်မှုနောက်ညံ့ညတ်သားသားနဲ့စီရင်တော့တရားသုံးသပ်ခွင့်မရှိတဲ့အပေါ်မှာတော့ဒီလိုပဲဆုံးဖြတ်နေမှာပဲကျမ
ဒေါက်ဆာစုကြည်ကိုဒီနေ့ထောင်ဒဏ်တွေပြစ်ဒဏ်ချခဲ့ပေမဲ့အချင်းချောင်ကိုမပို့ပဲလက်ရှိဖမ်းဆီးထားတဲ့နေရာမှာပဲဆက်ထားပြီးတော့တခြားအမှုတွေကိုဆက်လက်ရင်ဆိုင်စေမယ်လို့စုံစမ်းတည်ရပါတယ်ဒေါက်ဆာစုကြည်အပေါ်တင်းလာနေတဲ့ကြောင်းနာစစ်ဆေးနေကြအမှုတွေတွေကဆက်တဲ့ဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုနဲ့ပိုးကုန်တွင်းကုန်ဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်ကိုလည်းနှစ်ဖက်လုံးပြီးသက်ရှောက်လဲချက်တွေတင်ပြီးပြီလို့စုံစမ်းတည်ရပါတယ်။အဲ့ဒီအမှုနှစ်ခုလုံးအတွက်ကိုတော့လာမယ့်ဒီဇင်ဘာ20ရက်နေ့မှာအပြီးသက်အမိန့်ချမယ်လို့တရားသူကြီးကသတ်မှတ်ထားပါတယ်။ဒေါက်ဆာစစ်ကြီးရဲ့ရှင်းပြတွေကိုတရင်မီဒီယာတွေကိုတရင်မပေးဖို့စစ်ကောင်စီကအမိန့်ထုတ်တမ်းမြစ်ထားတဲ့အတွက်ထောင်ဒဏ်ချမှတ်တဲ့အပေါ်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆာစုကြည်တို့ဘယ်လိုတုံ့ပြန်လဲဆိုတာကိုလည်းမသိရပါဘူး။ဒေါက်ဆာစုကြည်တို့ရှင်းပြတွေဘက်ကတော့ဒီကနေ့အမိန့်ချတဲ့အမှုတွေနဲ့ပတ်သက်လို့အထက်တရားရုံးအစဉ်အဆက်အယူခံတင်သွားမယ်လို့စုံစမ်းသိရပါတယ်ရှင်
။မဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့မြန်မာစံတော်ချိန်ည8:00မြန်မာအတန်သတင်းမှာတော့ဒေါက်ဆာစုကြည်နဲ့ဦးဝင်းမြင့်တို့ကိုချမှတ်ထားတဲ့ထောင်နဲ့၄နှစ်ထဲကနေ၂နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငယ်တက်တာကွင်းပေးလိုက်တယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ကြံကနေပြစ်မှုနှစ်နှစ်ကိုတော့လက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲကြာခံစေဖို့စစ်ကောင်စီဥက္ကဋ္ဌရဲ့အမိန့်နဲ့ထုတ်ပြန်လိုက်ပါတယ်ရှင်။